အခုလို AI အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာနားဆင်ရပြီးတစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာအမှန်တကယ်အနေထိုင်ခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်ပြီးစီစစ်နိုင်ခဲ့တဲ့လူဒုက္ခသည်300ကျော်စီရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပို့ဆောင်ထားပြီးဒီလူတွေကိုပြန်လည်လက်ခံရေးကတစ်ဖက်နိုင်ငံဘက်ကအကြောင်းပြန်ကြားမှုပေါ်မူတည်နေတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းနဲ့အေးက VOE ကိုပြောပါတယ်ပြန်လည်လာရောက်ကြသူတွေကိုဂျာစကန်မှာခဏနေထိုင်စေပြီးမူလနေရာတွေစီပြန်ပို့ပေးမယ်လို့လည်းဆိုပါတယ်ပြန်ဝင်လာမဲ့ဒုက္ခသည်တွေရဲ့မူလနေရာကိုတမတော်ကဝင်ယူပြီးအဆောက်အုံတွေစောင့်နေတယ်လို့နိုင်ငံတကာဘက်ကဆွဆဲပြောဆိုမှုတွေဟာမဟုတ်မှန်ဘူးလို့လည်းသူကညှင်းဆိုလိုက်ပါတယ်ဒီအကြောင်း VOE သတင်းတော့မိခါကသတင်းပေးပို့ထားပါတယ်
ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာဘက်ကိုပေးလိုက်တဲ့လူ8000ကျော်စီးရင်တွေကမြန်မာနိုင်ငံမှာနေထိုင်ခဲ့ကြောင်းအထောက်အထားခံရတဲ့လူ300ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ပို့ထားပြီးအဲဒီလူတွေကိုပြန်လည်ခံရစတင်နိုင်ဖို့ကတစ်ထပ်နိုင်ငံဘက်ကအကြောင်းပြန်လာတဲ့အပေါ်မူတည်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဆိုလိုက်ပါတယ
်။တကယ်တော့ဖြစ်ပြီးတဲ့ပုံစံကအဒီအပူတဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ဒါကိုပြန်ပြီးတော့ညှိနှိုင်းဆောင်ရွက်စင်မှာပဲဒီစီစစ်လို့ရတဲ့လောက်အရေးအတွက်ကိုပြောတာအဲ့ဒီအရေးအတွက်ကိုဟိုဘက်ကစီရင်ပို့ထားတယ်ဒီပို့ထားတဲ့စီရင်တိုင်းတစ်ဖက်ကနေပြီးတော့ပြန်ပို့ပြီးဆိုရင်ကျွန်တော်ကလက်ခံလို့ရပြီလေဟိုစီရင်ပို့တာဒီနည်းလောက်မှပို့တယ်လို့ကျွန်တော်ထင်တယ်အဲ့တော့ဘယ်တော့လောက်ပြန်ပြီးတော့စီရင်ပြန်ရမယ်ဘယ်တော့လောက်ဆောင်ဝင်မယ်ဆိုတော့ကျွန်တော်တို့ပမှန်တက်သေးခင်ဗျာဒါပထမအကြိမ်ဖြစ်နေတော့လေ
2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာရှိနေတဲ့လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးရောက်ရှိနေတဲ့သူတွေကိုပြန်လည်လက်ခံနိုင်ဖို့မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာဘက်ကတော့လူ8,000နီးပါးလောက်ရောက်နေတယ်လို့ဆိုထားပါတယ်။ဒီလူတွေပြန်ဝင်လာမယ်ဆိုရင်လှဖိုးကောင်ကြားစခန်းမှာယာယီနေထိုင်စေပြီးသူတို့ရဲ့မူလနေရာတွေမှာပြန်လည်နေရာချထားပေးဖို့မြန်မာအစိုးရဘက်ကပြင်ဆင်နေကြောင်းဒေါက်တာဝင်းမြတ်အေးကဆိုပါတယ
်အခုကျွန်တော်တို့ကလေဒါဝင်းမြတ်အောင်ဆိုပြီးကျွန်တော်တို့အဲ့ဒီရှင်မှာရှိရဲဘယ်ရွာလဲဆိုတော့ကျွန်တော်ဒါတို့စီစီကြည့်နေတာပေါ့နော်ဒီလိုအဲ့ဒီရွာတွေမှာကျွန်တော်ကနေဟိုအဲ့ရှိသလားမရှိတော့ဘူးလားမရှိရင်ပြန်လည်ဆောက်ဖို့ဆိုပြီးတော့ကျွန်တော်အခု village plan ကြီးလုပ်နေတဲ့နေရာမှာဟိုအဲ့ထဲမှာကြည့်ရမှာအဲ့ဒီဟာကိုအခုစီစစ်နေတယ်စီစစ်ပြီးတော့ဒီမှာပဲသူတို့ကနေပြီးတော့ဟို cash for work နဲ့အိမ်ပြန်ဆောက်တဲ့နေရာမှာသူတို့လိုအပ်ပြန်ပြီးလို့လည်းရတယ်။လိုအပ်ပြီးဆိုတော့တက်ကနေစားရမှာပေါ့နော်။ဒီလိုနေရဝင်ဆောက်လို့လည်းရတယ်။ဓာတ်စကားမှနေမယ်ဆိုရင်လည်းအဲ့ဒီဓာတ်စကားမှတလားထဲတော့ပုံမကြဘူးခင်ဗျာ။သူတို့စိတ်ကြိုက်ပုံစံနဲ့အိမ်ကြီးကိုဆောက်နိုင်အောင်ကျွန်တော်ကစီစဉ်ဆောင်ရပြီးမယ်။ဒီအဲ့ဒီဆောက်တဲ့နားမှာပဲနေပြီးတော့ဆောက်မယ်ဆိုရင်လည်းတန့်နေပေါ့နော်။တန့်ပြီးတို့ပြရမယ်အဲ့မှာနေနေစောင့်ကြည့်ရတဲ့အိမ်ပေါ်တက်နေပေါ့အဲ့ဒီပုံစံနဲ့ဆိုရင်ကျွန်တော်ထင်တယ်ဓာတ်စကားတလားပတ်ဝန်းကျင်မှာရှင
်မိချုပ်ခံထားရပြီးနေရဲဆွတ်ခွာထွက်ပြေးသွားကြရတဲ့မွတ်စလင်ဒေတာခံတွေရဲ့အင်ညာွက်တွေအပေါ်မှာမြမစစ်တပ်ကအဆောက်အဦတွေတိစောက်နေတယ်လို့မျက်မြင်သက်သေတွေပြောဆိုချက်ကိုကိုးကားပြီးနိုင်ငံတကာလူမျိုးချမ်းသာ့ခွင့်အဖွဲ့ကြီးကကြေညာချက်ထုတ်ပြန်ထားရတဲ့ပတ်သက်လို့အဲ့ဒီဆွဆဲမှုတွေကမမှန်ကန်ကြောင်းဝန်ကြီးကတော့ညှိစုခဲ့ပါတယ်
အဲ့တော့မဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဒီပုံမှန်ဒီသူကြီးနေသွားတဲ့နေရာတွေကတော့ပြန်လည်ရှင်းလင်းပြီးတော့ဟို village plan ပြန်လုပ်တဲ့အတွက်ကြောင့်မလို့နေသွားတဲ့နေရာတည့်တယ်မဟုတ်တော့အနည်းဆုံးနေရာမှာပြန်ပြီးတော့နေရာရမှာဒီနေရာရတဲ့ခါကျတော့အဲ့ဒီမှာကြောင်းကြီးဆောက်မယ်လုံခြုံရေးစခန်းတော့ရှိမှာပေါ့ဒီဒါပေမဲ့အထူးကတော့ဘာသာရေးဆောက်နေပြန်ဆောက်မယ်အကြောင်းကြီးဆောက်မယ်စသဖြင့်ပေါ့ plan တိုင်းပေါ့သွားမှာပေါ့နော်လူနေတာဗနေရခိုင်တော့ဆိုက်ကျွေးတွက်ကဗနေရခိုင်တော့ငကူမြေကြီးပါဆိုက်ကျွေးတဲ့မြေကဗနေရခိုင်တော့သာသဖြင့်တင်းတိကျပြန်လုတာဖြစ်တဲ့အတွက်ကြောင့်မြေကြီးလည်းဆိုက်ကျွေးလို့ပြန်ရမယ်လူနေအိမ်ကြီးကလည်းဒီလိုပါပဲခင်ဗျာဒါကြီးကကြောက်ပြက်သွားတာမရှိပါဘူ
းဒါပေမဲ့မြို့တကြီးကျေးရွာနေမွတ်စလင်ဒေသခံကိုလာထွန်းကတော့တချို့ရွာတွေကလစ်လက်နေတဲ့အိမ်ချမ်းမြေနေရာတွေမှာစစ်တပ်ကအဆောက်အဦစောက်တာတွေတွေ့ရှိရတယ်လို့ VOE ကပြောပြပါတယ
်ဟိုဒုက္ခတွေတွေကိုယာယီလက်ခံမဲ့အစအုပ်တွေကသူစောင့်နေတာတွေ့ရတယ်။ဒီမှာအဲ့ဒီပြန်လာတဲ့ဒုက္ခသည်တွေရဲ့မူလနေရာမှာသူကဘာတကူမှဒီလူစောင့်နေတာမသိရဘူး။အဲ့လောက်ကြီးပဲ။တခြားရွာတွေမှာကြတော့ကျွန်တော်တို့ဘယ်လိုပြောမလဲ။ကျွန်တော်မျိုးတူကြီးရွာကကျွန်တော်ရွာလဲဟိုမြို့ရှုခင်ရတဲ့ဟာမှာပါသွားတယ်။အဲ့ရွာလုံးကိုဘူရူဇာနဲ့ပြက်လိုက်တယ်။ပြက်ပြီးတော့သူကအခုအစအုပ်တွေအများကြီးစောင့်လိုက်တယ်။အမစစ်ကဟိုတင်းလာကြမယ်လို့ပြောတယ်
။ပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကဒုက္ခသည်တွေပြန်လည်ခံဖို့မြန်မာအစိုးရဘက်ကအစဉ်အသင့်ဖြစ်နေကြောင်း ပြောဆိုထားပေမယ့်နှစ်ဖက်ညီနိုင်ဆောင်ရွက်မှုတွေမပြတ်သက်သေးတဲ့အတွက်အခုချိန်ထိပြန်လာတဲ့သူရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကစီစစ်ထားတဲ့လူစင်ကြီး 8,000 ကျော်ကိုမြန်မာဘက်ကပြီးခဲ့တဲ့လအတွင်းပေးခဲ့ပေမယ့်နှစ်နိုင်ငံသဘောတူစာချုပ်ထဲကပုံစံနဲ့ကိုက်ညီခြင်းမရှိလာကြောင်းစစ်စစ်တဲ့နေရာမှာအခက်အခဲရှိခဲ့လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်။မြန်မာဘက်ကစီစစ်လို့မရတဲ့သူတွေစီရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပေးပို့ထားပြီးသူတို့ဘက်ကအကြောင်းပြန်ကြားမှုကိုစောင့်ဆိုင်းနေကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။